င်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကျူးဇူးပါတယ်ကျွန်တော်အောင်ပါကျွန်တော်ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီရေးကိုဒီဇိုင်းမမတ်ထောက်ခံအားပေးလာနေတဲ့အနောက်နိုင်ငံကြီးတွေကဒီမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့တွန်းအားပေးဆောင်ရွက်လာတဲ့အကြောင်းပါအမေရိကန်ပြည်ထောင်စုမှာဆိုရင်လည်းပဲဒီသမရဥပမာလက်ထက်တုန်းကဒီအရင်မြန်မာဆွေးရလက်ထက်ပေါ်ကိုချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုပြန်လည်ဖယ်ရှားပေးလိုက်တာတိတ်မကြလာသေးပါဘူးဒါပေမဲ့လည်းပဲအခုခါမှာတော့ဒီရခိုင်ပြည်နယ်ကမွတ်စလင်၆သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ပြီးတဲ့အခါမှာတော့မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာကြာဆင်းလာပြီးတော့အခုနောက်ဆုံးမှာဒီစစ်ကောင်းဆောင်တွေကိုနိုင်ငံတကာကပိတ်ဆို့တန်ခတ်ရေးယူဖို့လှုပ်လာပါတယ်ဒီလိုတန်ခတ်ရေးယူမှုလှုပ်လာတာတွေဟာမြန်မာဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုပေါ်ဘလို့ရိုက်ခတ်မှုရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာပါဒီကနေ့ညပင်နိုင်ဆွေးနွေးမဲ့သူတွေကတော့ပြည်သူအရေးကြတဲ့ပင်နိုင်ဆောင်မရှင်နိုင်ငံရေးသုံးသပ်ချက်ဆောင်မတွေရည်နေတဲ့ကိုပါပါရင်ကွားပါနောက်တစ်ဦးကတော့ဒေါက်တာတင့်ဆွေပါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကပါ1990ရွေးကောက်ပွဲ NLD လွှတ်တော်အမတ်ဖြစ်ပါတယ်ကိုအောင်မိုင်းကတော့ဖင်လန်နိုင်ငံကနိုင်ငံရေးဆောင်မရှင်တဦးပါတခြားဒီလေးလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြသူတွေကိုလည်းကျွန်တော်ဖိတ်ခေါ်ဆွေးနွေးသွားမှာပါအခုအရင်ဆုံးတော့ဒီစစ်ကောင်းဆောင်တွေကိုပါကြောင့်ပြတ်မှတ်ထားရည်ယူဖို့လုတ်လာတဲ့ဆိုတဲ့အကြောင်းကိုကိုကစပြီးတော့ဆွေးနွေးပြပါခင်ဗျာ
။ဟုတ်ကဲ့။တကယ်တမ်းကျွန်တော်တို့ဒီစစ်ကောင်းဆောင်တွေကိုအမေရိကန်နိုင်ငံနေပြီးတော့အရေးကြီးမယ်ဆိုပြီးဒီရဲ့ဘိုင်ဒန်ထွက်လာပါတယ်။အကြောင်းပြချက်ကတော့ရခိုင်ပြည်နယ်မှာဒါလူမျိုးတုံးတက်ချက်မှုဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပါ။ကျွန်တော်အနေနဲ့တော့ဒီအကြောင်းပြချက်ကိုမှန်တယ်လို့မယူဆပါဘူး။ဒါရခိုင်ပြည်နယ်ကိစ္စဟာလူအခွင့်အရေးရှိသောကနေကြည့်လို့ရှိရင်ဆိုရင်ကြာကောင်းတယ်ဆိုတဲ့ကိစ္စမှန်ပေမဲ့ဒီကိစ္စကိုသမိုင်းကြောင်းအပါအဝင်ရှိသောပေါင်းစုံကနေပေါ့သုံးသပ်ဖို့လိုပါတယ်။ဒီနေ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူမျိုးတွေရဲ့ရှိသောကနေသုံးသပ်ဖို့အမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံကြီးတွေကပြက်ွက်ခဲ့တဲ့အတွက်အခုလိုအရေးယူမယ်ဆိုတဲ့စကားမျိုးပြောလာတော့ကျွန်တော်အနေနဲ့ယူဆပါပဲ
။ဟုတ်ကဲ့။အခုတခါတော့ကျွန်တော်ဒေါက်တာတင့်စွေကိုမင်းချင်ပါတယ်ခင်ဗျာ။ဒေါက်တာတင့်စွေပြောပြပါခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းကရေခင်နောက်ဆုံးရေခင်ဖြစ်ပြီးတဲ့နောက်မှာအခုလိုအမေရိကန်ကနေပြီးတော့စစ်တပ်ကောင်းဆောင်တွေကိုပြစ်မှတ်ထားတဲ့ရေယူမှုမတိုင်ခင်ကတည်းကဗမာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာနေစဉ်နေတိုင်းနိုင်ငံတိုင်းလူလူမှာပုံရိပ်ကကျပြီးဆိုးပြီးတော့အတော့ကိုအကြီးတန်းခဲ့ပါတယ်။တနင်္ဂနွေလုံးကိုရောဒါမှမဟုတ်အစိုးရကိုရောဒါမှမဟုတ်အဓိကတော့နာမည်အကြီးဆုံးကတော့အောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့ပုတ်ခတ်ဆွဆွဲတွေအများကြီးဖြစ်လာတယ်။အဲ့လိုအနေမှမကြည့်။နောက်ဖြည်းဖြည်းချင်းဒီတရင်တက်လာတာတွေကိုချိန်ခိုင်ပြီးတော့အဲ့လိုဖြစ်ကြတယ်။ဖြစ်ပြီးတော့တချို့ကဟိုအေးအယူမှုလို့မကြင်ကြတာမဖြစ်တော့ဖြစ်ပြီးပြီဆိုတော့ဟိုပူပေါင်းဆောင်ရွက်တဲ့သင်္นานတွေဟိုပိတ်တာတို့နောက်တစ်ခါဒီအမေရိကန်မဟုတ်တဲ့ဒီ World Bank ဆိုတဲ့ကမ္ဘာဘဏ်ကတောင်းမှဟိုအကူအညီတွေရက်မယ်ဆိုတာတွေလောက်တောင်းပြီးပြီဆိုတော့ဖြည်းဖြည်းချင်းနဲ့ကမှနည်းနည်းသဘောပေါက်လာပြီးတော့ခုစစ်တပ်ကောင်းဆောင်တွေသာဦးတည်ထားမယ်လို့ဖြစ်လာတယ်ခင်ဗျအဲ့တော့ဒါကို၆ချီရပြင်တကယ်မြေပြင်မှာဖြစ်တဲ့အခြေအနေနဲ့နိုင်ငံတကာကကြားသိနေကြတယ်ကွယ်လွတ်ချက်မှုတွေကွယ်လွတ်မှုတွေရှိခဲ့လို့တလူပြောင်းလာတာနောက်ထပ်လည်းအဲ့လိုဆက်ပြီးပြောင်းရင်တော့ကမှန်ကန်သိလျော်တာတွေတော့ဖြစ်လာနိုင်တယ်ပေါ့သို့တော့ကျွန်တော်တို့နိုင်ငံအဖို့တော့ဟိုဖြတ်မြတဲ့အမဲစကြီးတစ်ခုတော့ထင်သွားခဲ့တယ်ဒါအတော့ကိုစိတ်မကောင်းစရာဖြစ်တယ်လို့ပဲပထမကျွန်တော်ဆွေးနွေးပြရသေးခင်ဗ
ျဟုတ်ကဲ့ဟိုအခုတခါအလှည့်ပေးချင်တာကတော့ကိုအောင်မိုင်းပါခင်ဗျကိုအောင်မိုင်းကိုရောက်ဆွေးနွေးပြပါခင်ဗျ
ဟုတ်ဆွေးနွေးကြရလို့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအမိုင်းပါပထမဆုံးပြောချင်တာကကျွန်တော်တို့ပြည်ပြည်ကိုကျွန်တော်ပြည်ပြည်လေးရပဲဆုံးဖြတ်မှာဖြစ်တယ်ဆိုရယ်အခြေခံအနေနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ပြည်သူလူထုမှာလာမကုန်ကနိုင်ငံဆွာအားကြီးရှိတာဖြစ်ပါတယ်ခဏချင်းချင်းကြမဲ့ဆိုင်ရှင်ဒေသတွေနဲ့ပတ်သက်ပြီးကျွန်တော်အထက်နှစ်ချက်လောက်စာအုပ်ဆွေးနွေးခြင်းတယ်အရင်ကအနာရှင်ခေတ်ကလုပ်ခဲ့တဲ့နိုင်ငံကဆိုင်ရှင်နဲ့ခဏဦးတည်နေတဲ့နိုင်ငံကဆိုင်ရှင်တွေကြားမှာမတူညီမှုရှိနေတယ်လို့ကျွန်တော်ထင်တယ်။ဒီတက်ကတ်ဆောင်ရှင်တွေဖြစ်တော့ပြစ်မှတ်ထားပိတ်ဆို့ရင်းယူရမှာအရင်ကဗိုလ်ချုပ်တွေနဲ့စစ်အုပ်စုအတိုင်းဝိုင်းဝယ်ပြစ်မှတ်ထားနေတယ်။အခုလည်းစစ်ဗိုလ်ချုပ်တွေဝယ်ပြစ်မှတ်ထားတာဖြစ်တယ်လို့သိရတယ်။ဒါကဗျာမတူတာကအရင်ကပြစ်မှတ်ထားပိတ်ဆို့ခံရတဲ့ဗိုလ်ချုပ်တွေကတိုင်းပြည်အာဏာကိုရထားတဲ့အစိုးရဖွဲ့ဝင်ဖြစ်နေကြတယ်။ ဒီအတွက်ဆက်ရှင်လုပ်ငန်းတွေမှာရှုပ်တဲ့ခွေတွေဖြစ်တာတွေတချို့တွေ့ရတယ်။မာဗျာဥမာဟောဒီတပီလေးဆက်ရှင်ချခံထားပြီးဖြစ်နေတယ်။ခဏကတော့ရှင်းရှင်းလင်းလင်းရှိတယ်လို့ကျွန်တော်ထင်တယ်။စစ်တပ်ကအစိုးရရဲ့နေပေအယူဘက်ကိုတောင်းနေတာဖြစ်တော့စစ်ဘုံကျုပ်တွေကိုကျင့်မထားပိတ်ဆို့အရေးယူမယ်လို့လည်းဆိုရင်တက်ဆိုင်တဲ့ပုံကိုယ်လေးနဲ့ကိစ္စတွေဖြစ်လာပါလိမ့်မယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့အခုတခါကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်။ဆိုတော့ဒီပထမပေါ်လေးဒီရခိုင်ပြည်နယ်ကဒေသခံမွတ်စလင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးတော့ထွက်သွားပြီးတဲ့အခါမှာနိုင်ငံတကာကဝိုင်းပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဖြစ်တဲ့ဆိုပြီးတော့ဟိုဒေါ်ဆန်းစုကြည်အပေါ်ဝယ်ဝိုင်းပြီးတော့ပြစ်တင်ခဲ့ကြတာပါဒါပေမဲ့လည်းပဲနောက်ပိုင်းမှာကြတော့ဒေါ်ဆန်းစုကြည်ဒါမဟုတ်ဘဲနဲ့ဒီကိစ္စမှာအထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တော့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကင်တွေမှုတွေကိုအဓိကဒီတာဝန်ပေးတဲ့သူတွေမှာတာဝန်ရှိတယ်ဆိုတဲ့ပုံစံမျိုးနိုင်ငံတကာကဟိုပြောင်းလဲပြီးတော့မြင်လာတာပေါ့လေဆိုတော့အဲ့ဒီအခြေအနေပေါ်ကြတော့ကိုကဟိုဘယ်လိုထင်ပါလဲခင်ဗျာ။ဘာကြောင့်အခုလိုမျိုးဟိုဒီ focus ကဒေါ်ဆန်းစုကြည်ဘက်ကနေပြီးတော့ဒီစစ်တပ်ဒီတောင်းဆောင်တွေဘက်ကိုဥလှဲ့သွားတယ်လို့ထင်ပါလဲ
။ကျွန်တော်အနေနဲ့ပြောချင်တာပထမဒေါ်ဆန်းစုကြည်ကိုအနောက်နိုင်ငံတွေကနေရခိုင်ကိစ္စနဲ့ဆက်သက်ပြီးပေါ့။အဓိကပြည်မဲ့သာဝေဖန်တိုက်ခိုက်တယ်ပေါ့အခုနောက်ဆုံးလက်ရှိအနေနဲ့ကတော့ဒီပြည်မဲ့ကဒီတပ်မတော်ခေါင်းဆောင်တိုင်းနဲ့တပ်မတော်ဦးတည်ပြီးတော့ပြည်မဲ့သာပြီးဝေဖန်လာတယ်ပေါ့ကျွန်တော်အယူအဆပြောရရင်တော့ဒီလိုပြည်မဲ့ထားတဲ့နှစ်ခုစလုံးကလွဲနေတယ်တကယ်တမ်းကြတဲ့အခါကျတော့နိုင်ငံတကာမှာပြောနေတာကနော်ရိုရှင်ဂျာပေါ့လေရိုရှင်ဂျာတွေကနိုင်ငံမဲ့ဥသားတွေဖြစ်နေတယ်ပြောတကယ်တခိုင်ပြည်နယ်ရဲ့လက်တွေ့ပြဿနာကနိုင်ငံသားမပြီးလို့ဖြစ်တာမဟုတ်ဘူးရိုဟင်ဂျာဆိုတဲ့အမည်နဲ့တိုင်းရင်းသားအခွင့်အရေးတောင်းလို့ဖြစ်တာပါတိုင်းရင်းသားအခွင့်အရေးတောင်းတယ်ဆိုရင်အတိတ်ပဲကပိုင်ဆိုင်မှုငြိမ်းချမ်းနဲ့အချုပ်အခြာအာဏာကိုဖဲ့တောင်းတဲ့သဘောမျိုးဖြစ်နေရဲ့အတွက်နော်ဗမာနိုင်ငံဗမာတိုင်းရင်းသားလူမျိုးတွေကလက်မခံဘူးလက်မခံတဲ့အတွက်ဒီကိစ္စကိုကင်တွေဖြည့်ရှင်းတဲ့နေရာမှာလည်းပဲနော်ဒါသူလိုအပ်တဲ့အတိုင်းသာဒီအားသုံးကြည့်ခြင်းရဟာမျိုးရှိမလွဲမလျှောက်တာဖြစ်ခဲ့ပါတယ်။အဲ့တော့ပြန်ကြည့်မယ်ဆိုရင်တကယ်တမ်းရခိုင်ပြည်နယ်လက်ရှိအကျပ်တွေကအာသာအကျန်းဖက်အဖွဲ့ကနေပြီးတော့ရေပြေစကန်30ကိုတရားရင်ထဲဝင်တိုက်ရနေဖြစ်တာပါ။ဒါကစနစ်တကျပြင်ဆင်ထားတဲ့စစ်စင်ကြီးတစ်ခုပါ။အဲ့တော့ဒီဟာအချက်ကိုနိုင်ငံတကာကနေပြီးတော့ဒီအချက်တွေကိုဆက်သွက်ဖို့နော်ထက်သုံးတပ်ဖို့ယူရင်းဖို့ပြက်ွက်ပြီးပြက်ွက်တဲ့အတွက်ရခိုင်ပြည်နယ်ပြဿနာအခုလိုရုပ်ရက်ဆင်းရဲဖြစ်ပြီးတော့ဗမာနိုင်ငံနဲ့ဗမာလူမျိုးတွေအပေါ်အပြစ်ပုံချစရာကိစ္စမျိုးအများနိုင်ငံတကာအပြည်မှာဖြစ်နေတယ်လို့ကျွန်တော်အမြင်နဲ့ယူဆပါတယ်။အဲ့တော့ခြုံပြောရရင်တော့ဒေါ်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးဝေဖန်တာပဲဖြစ်ဖြစ်တမ်းမတော်တဲ့တမ်းမတော်ကောင်းဆောင်တွေပြန်လာတာဒီဝေဖန်တာပဲဖြစ်ဖြစ်ရခိုင်ကိစ္စနဲ့ပတ်သက်လို့ဒီဝေဖန်တာကိုကျွန်တော်အနေနဲ့နိုင်ငံတကာကတိုင်တွေသုံးသပ်ဖို့ကမှားရင်ချွတ်ချော်နေတယ်လို့ပြောပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ပါ။ဆိုတော့အခုဒီတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းနံပါတ်ပေးထားတဲ့သူတွေကိုအလှည့်ပေးပြရစီခင်ဗျာ။ကိုတန်းထိုင်အောင်လေးလိုင်းပေါ်မှာရှိပါလား။ဝင်ရောက်ပြီးဆွေးနွေးပေးပါခင်ဗျာ။တို့တို့နဲ့လူရင်းလေးပြောပြပါခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာဒီကျွန်တော်ဒီအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံပေါ်မှာထားတဲ့ဒီနိုင်ငံသားဆက်ဆံရေးမူဝါဒကဟိုအရင်ဥပမာလက်ထက်ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီခုပြောင်းရေးရာတို့ရဲ့လှုပ်ဆောင်ချက်တွေကြောင့်ဆိုတဲ့ပုံစံမျိုးနဲ့လာရင်းရနေတော့ဒီသမရအပြောင်းလဲဖြစ်တဲ့အချိန်မှာကျွန်တော်နိုင်ငံရဲ့တက်တက်ဆန်ဆန်ကြောင်းလဲမှုတွေနဲ့တွားဆုံတဲ့အချိန်မှာဘုလိုပြဿနာမျိုးကြီးဖြစ်လာတယ်လို့ကျွန်တော်တော့ယူဆပါတယ်နောက်တစ်ချက်ကဒီတိုင်းပြည်သူတွေကကိုဖီအာနန်လိုပုဂ္ဂိုလ်မျိုးကအစားတစ်ကဘာလုံးကိုပြောတယ်မြန်မာနိုင်ငံရဲ့အစိုးရနှစ်ရက်ရှိနေတယ်ဆိုတဲ့အချိန်နေရာပါလေပဲဒီအခုစစ်ဆိုးရစစ်ကောင်းဆောင်တွေပေါ့နော်စစ်ကောင်းဆောင်တွေကတမတော်ကောင်းဆောင်တွေကဒီဆန့်ရှင်ပိတ်ဆို့လုံးတာတဲ့သဘောတရားကအဲ့ခါနေနည်းနည်းသက်ဆိုင်မလားဆိုတာမျိုးလည်းတွေးမိပါတယ်ဒါမှလည်းတခုရှိတာကရခိုင်ရေးကဟိုဒီတမတော်တွေကဒီနည်းမြေဆုံးချုံသွားမှာဆိုလို့ခုခံစစ်ကိုဆင်နွှဲရတယ်ဆိုတဲ့သဘောတရားကဒီမြန်မာနိုင်ငံမှာရှိတဲ့ပြည်သူအများစုရဲ့စိတ်ထဲမှာဒီရခိုင်ရေးကဘာသာရေးလူမျိုးရေးဆိုတာမျိုးနဲ့တွဲပြီးရှိနေတဲ့အတွက်ဒီနိုင်ငံကောင်းတော်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီဘက်မှာသူကြီးဝဲထားတဲ့ဖွဲ့စည်းပုံကျင့်ရှင်ရေးလို့ဒီဘက်ကဒီငင်းငယ်ရေးလို့ကိစ္စတွေမှာအဲ့တော့နောက်ဆက်ဖြစ်မှာကတော့နည်းနည်းလေးသိုးရင်ရပါခင်ဗျအဲ့တော့ဒီအမေရိကန်အနေနဲ့လည်းပဲမြန်မာနိုင်ငံကိုဟိုတန်တမာရေးရာစဉ်းစားတဲ့အခါမှာဘယ်လိုမျိုးဒီကပိုကောင်းမွန်တဲ့နီးလာဒီပို့ပြီးတော့ ဟိုစဉ်းစားမလဲဆိုတာဟိုလည်းပဲသုံးသပ်သိချင်တယ်လို့ကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုတစ်ခေါက်တော့ကျွန်တော်ကိုမင်းမင်းကိုအလှည့်ပေးချင်ပါတယ်ကိုမင်းမင်းဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
အဲ့တော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒေါ်နယ်ထရန့်နိုင်သွားတာလေကျွန်တော်နိုင်ငံကန်ဆိုးတယ်ပြည်ဟောအမေရိကန်ကလေးနဲ့နိုင်တော့ပူကောင်းတာပေါ့ဗျာဆိုတော့ကကြောင့်ဟိုအာမီလိုင်းကိုလည်းကျွန်တော်ကပြောချင်တယ်အာမီလိုင်းမှာကြတော့လေဆိုတော့ပြောလို့ဒီလက်ရှိဖွဲ့စည်းပုံကအာမီလိုင်းကိုဒေါ်ဆန်းလူကြီးကကွန်မန့်ပေးလို့မှမရတာလေမရတာကကြောင့်ဆိုတော်တော်လေးကိုရှုပ်ထွေးနေတဲ့လက္ခဏာတော့ရှိတာပေါ့နော်ဆိုတော့ကကြောင့်တော့တော်တော်လေးကိုဒီမြန်မာနိုင်ငံရေးရဲ့ဒီဟိုအကြောင်းအရာကြီးရှင်းမယ်ဆိုရင်ကျွန်တော်ဂွင်းဆက်တွေလိုက်ရမှာပေါ့နော်ဘူးမပါမို့ကျွန်တော်တခုပဲပြောတော့ပေါ့အခုကျောင်းဒေါ်ဆန်းလူကြီးရွေးကောက်ပွဲမလုပ်ခင်ကဦးတန်းရှူကိုတွေ့တာဘာကြောက်လဲဂွင်းဆက်ကြီးကျွန်တော်လိုက်ရတော့မယ်ဒီဦးတန်းရွှေကိုဒေါ်ဆန်းကြီးတွားတွေ့တဲ့အချိန်မှာဘယ်လို agreement ကြီးရှိခဲ့လဲပေါ်မှာကျွန်တော်တို့ကဒီကိုပြန်ပြီးတော့ကျွန်တော်ကအပိုင်းပြန်လုပ်ရမယ်ကာနော်အဲ့တော့အဲ့ဒီသဘောတူညီချက်တွေမှာဘာရင်းနာဒေါ်ဆန်းကြီးကိုချုပ်ကင်ခဲ့တယ်အန်လီပေါ့ဗျာနော
်ဟုတ်ကဲ့
ဒေါ်ဆန်းကြီးကလက်ရှိအာမီကိုပြောချင်တယ်လုံးချင်တယ်ဆိုရင်လည်းသူ့အနေနဲ့အာမီကိုဘယ်လိုနီးရတဲ့သူချုပ်ကင်တယ်တွေးတော့မလားဥမာဗျာအာမီရဲ့အမအဆောက်မလား
ဟုတ်ကဲ့
အာမီရဲ့အမောင်းမဆောင်ပါနဲ့အာမီကိုပြည်နဲ့အာကိုပြီးအာမီကိုချမလားဒါမျိုးလေးပေါ့နော်ဆိုဟိုနည်းနည်းလေးလေးရှင်းရှင်းလေးလေးပြောမှနားလည်မှာသူတို့ကိုကျွန်တော်ဒီလောက်ပဲပြောပြမယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါကိုမင်းမင်းဟုတ်ကဲ့ကိုခင်မောင်းလေးဝင်ရောက်ဆွေးနွေးပြပါခင်ဗျာ
ဒီခံတဲ့နာအဲ့ဒီအစောကျွတ်ဒီချစ်တော့ကြောက်အဲ့ဒီအစောကြီးအဓိကအားရကျတယ်ဒီကလည်းတော်တော်ရဲ့သူ့ခေချိုးမှုချိုးမှုတွေရဲ့အချင်းလေးကိုချောင်းနေကြရခိုင်တော့ဖြစ်ရဖြစ်တယ်ဒါကြောင့်တော့ဒီအမေဆိုရရင်အားလုံးကြွေးနေပြီးတော့တော်တော်အကျိုးချတာအယူသင်းပါတော့ဘူးချစ်မချားပြီးတော့နိုင်ငံကစားတော့ဖြစ်တယ်ဒီခေတ်တိုင်းဒီအခါရှိလို့တော့ဘယ်ဖို့မဆိုင်ဘယ်ဖို့နိုင်ရင်ကလည်းတော့ငါစစ်တပ်ကိုရင်းနေမှာဖြစ်ပါရဲ့အဲ့ဒီအဆိုးရကြီးဘယ်ကြောင့်လဲဒီခေတ်တိုင်းဒီဒါနဲ့ချက်အဖြစ်အရင်ကျေနပ်ရမယ်
ဆိုတော့အခုဒီမိကွန်းတော့ဒေါက်တာတင့်ဆွေကိုမေးချင်ပါတယ်ခုနကကိုရဲနိုင်အောင်တော့ပြောကိုဝါတော့ပြောသွားတာပေါ့လေဆိုတော့အထူးသဖြင့်တော့ဒီရခိုင်ဒေသရင်းမှာမွတ်စလင်ဟာဒါတိုင်းရင်းသားအခွင့်အရေးတောင်းဆိုလာတာလာတဲ့ပုံစံမျိုးကိုတော့ကိုဝါကအဓိကပြောသွားတာပေါ့ဆိုလိုတဲ့အခါကျတော့အခုလိုမျိုးဒဏ်ခတ်ရေးယူဖို့အနောက်နိုင်ငံတွေအနေနဲ့ဆောင်ရွက်လာတဲ့အခါမှာဟိုဒီအနောက်နိုင်ငံတွေအနေနဲ့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ပေးရမယ်ဆိုတာမျိုးကိုဟိုတောင်းဆိုထားခဲ့တယ်လို့ဒေါက်တာတင့်ဆွေအနေနဲ့သိရပါလေဥမာအမေရိကန်အနေနဲ့ရောနောက်ဒီဥရောပနိုင်ငံတွေအနေနဲ့ရောပေါ့လေ
ဟုတ်ဒီလိုပြဒီကိစ္စမှာနိုင်ငံတကာကဟိုထုံးစံနိုင်ငံတကာရဲ့လုပ်ပုံလုပ်ပြီးပေါ့တခြားနိုင်ငံတွေပေါ်မှာသူတို့ဝင်ရောက်ဟိုဆောင်ရွက်မှုတွေမှာသူတို့ကပထမကသူတို့ရဲ့နိုင်ငံအကျိုးစီးပွားကိုအဓိကကြည့်ပါတယ်အဲ့ဒီအကျိုးစီးပွားတဲမှာလည်းပဲရေတူအကျိုးစီးပွားနဲ့ရေရှည်အကျိုးစီးပွားနှစ်ခုကိုချင့်ချိန်ရပါလေတဲ့အခုအမေရိကန်မှာခုနတယောက်ဆွေးနွေးသလိုပေါ့လက်ရှိတက်နေတဲ့ဒေါ်နယ်ထရမ့်ကသူကဟိုမြန်မြန်ပြောပြီးဟောထားနဲ့လုပ်တဲ့ရေတူကိုကြည့်တယ်ဟိုသမတမျိုးဖြစ်တယ်ခင်ဗျဒါကြောင့်မဲ့အဲ့ဒီလိုသာမြန်မာနိုင်ငံမှာဟိုစစ်တပ်ကိုတပ်မတော်ကောင်းဆောင်တွေကိုဦးတည်လို့ပဲဖြစ်ဖြစ်တခြားအကြောင်းကိုပဲဖြစ်ဖြစ်ဆန့်ကျင်ခေါ်တဲ့တန်ခါအရေးမှုဒီလုံးလို့ရှိရင်အကျိုးဆက်တွေဘာဖြစ်မလဲဆိုတာကိုဟိုချင့်ကျင်ဖို့နည်းသလားလို့ကျွန်တော်ကတော့ဟိုစိုးရိမ်တယ်အဲ့လိုဖြစ်ရင်ဘာဖြစ်မလဲဆိုတဲ့အနေအထားသူတို့ဖြစ်တာလေကျွန်တော်တို့နိုင်ငံဖြစ်တာကိုကျွန်တော်ပို့ပြီးစိုးရိမ်ပါတယ်အမနီယာပဲအိန္ဒိယကသုတေသီတယောက်ရေးသလိုအဲ့လိုလားဖြစ်လို့ရှိရင်မြန်မာနိုင်ငံဟာတရုတ်နိုင်ငံအပေါ်မိခိုရမှုပိုပြီးတော့ဆိုးသွားမယ်။တနည်းအားဖြင့်မြန်မာနိုင်ငံဟာဟိုတုံရင်းတုံရင်းကိုပြန်ရောက်သွားမယ်အနေအထားဖြစ်တယ်။အဲ့ဒီအတွက်လည်းဒါဟာအိန္ဒိယနိုင်ငံအတွက်အကောင်းဖက်စရာဖြစ်တယ်လို့ဆွေးနွေးသလိုမျိုးပေါ့။ဒါကရေရှည်ယူစီးပွားမှာဟိုပြောင်းရွှေ့ကျိုးတက်ရောက်နိုင်တဲ့ဆုံးဖြတ်ချက်တွေဖြစ်တယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ခုကဟိုရေတို့ကျိုးစီးွားပါပဲ။ဒီဘာသာရေးကိုချုံပြုတဲ့ဆောင်ရွက်မှုလှုပ်ရှားမှုသတင်းတွေကိုအမေရိကန်တို့လိုဥရောပနိုင်ငံတွေဟာသူတို့ကလည်းပြန်ကြည့်ကြရတယ်ရှိတယ်ခင်ဗျ။အဲ့တော့ဟိုအဲ့ဒါတွေကိုကြည့်ပြီးတော့မြန်မာနိုင်ငံတို့ပြုတ်ကွက်နိုင်ငံတစ်ခုပေါ်မှာတန်ခါအရေးယူမှုလှုပ်လိုက်ခြင်းဖြင့်သူတို့ဟာသူတို့အတွက်အမှတ်တည်ရတယ်။အဲ့တော့ခံရတာတော့ကျွန်တော်တို့နိုင်ငံကျွန်တော်တို့လူမျိုးနဲ့ကျွန်တော်တို့အလက်ရှိဆိုတာပေါ့နော်အဲ့လိုဖြစ်တဲ့အတွက်ဒါမှ ဟိုကမကောင်းတဲ့အဖြစ်ဖြစ်တစ်ခုကိုကျွန်တော်တို့ပြတ်တမ်းနေရတဲ့ကာလလို့ဟိုကျွန်တော်သုံးသပ်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒေါက်တာတစ်စီဝယ်ဆက်ပြီးတော့မေးချင်ပါတယ်ဆိုတော့အမေရိကန်ပြောင်းစုမှာဆိုရင်အရင်ဒီသမရဥပမာလက်ထက်တုန်းကတော့ဒီဒီမိုကရက်အစိုးရကနေဒီ Republican အစိုးရထက်ပေါ့လေပို့ပြီးတော့ဆက်ဆက်ညှိနှိုင်းတဲ့လမ်းကြောင်းကိုကျင့်သုံးရတာကိုပိုအားတန်တယ်လို့ဆိုပါတယ်ဆိုတော့ဟိုဒါကြောင့်မလို့ဒီမြန်မာပေါ်ကိုပိတ်ဆို့တန်ခတ်မှုတွေကို short ချပေးတယ်ဒါပေမဲ့ Republican တွေကဒီအာဏာရှင်တွေနဲ့ပတ်သက်လာရင်တော့သဘောထားတင်းတင်းမာမာဆက်ဆံတတ်ကြတယ်လို့ဆိုကြပါတယ်ဆိုတဲ့အခါကျတော့အခုလိုအခြေအနေမှာအစိုးရ American မှာလည်းအစိုးရအပြောင်းအလဲတွေဖြစ်လာတဲ့အခါမှာအခုလိုမျိုးဒီပိတ်ဆို့တန်ခတ်မှုတွေပြန်လုပ်ဖို့ဆိုတဲ့ဟာကဒီအစိုးရရဲ့မူဝါဒနဲ့ဘယ်လောက်ထိအောင်သက်ဆိုင်နေပါလေ
အဲဒါလို့ပြကျွန်တော်ကဒီဒီဗမာနိုင်ငံနဲ့ပတ်သက်ရင်အမေရိကန်နိုင်ငံရဲ့အင်ဂျင်နီယာပေါ်လစီမှာပါတီနှစ်ခုကိုကျွန်တော်သိကြည့်တော့ခွဲမိမမြင်ဘူး။ဘာကြောင့်လဲဆိုတော့အရင်တော့ကပထမအုပ်ဆုံးဆန့်ကျင်လုပ်ခဲ့တာဘီလ်ကလင်တန်မှာသူလက်မှတ်ထိုးခဲ့တာသူလက်ထက်ကလူ့အခွင့်အရေးချုပ်ဖောက်မှုကိုအကြောင်းပြချက်ကနေပြီးတော့ဆန့်ကျင်နေဖြစ်လာတာပါ။အဲ့ဒီနောက်မှာတက်တဲ့ George Bush တို့ရောဟိုသာဖအစိုးရရောကလည်းဒါမှလည်းဒီမိုကရေစီကိုပြောင်းပြောင်းတင်းတင်းထောက်ခံအားပေးပါတယ်။ဥပမာအထိပေါ့နော်။ဥပမာမှာကျတော့ဒီ sanction ကိုရုပ်တဲ့အထိဖြစ်ပါတယ်။အဲ့တော့ဟို Republican နဲ့ Democrat လို့မမြင်မဲနဲ့အခု Donald Trump ကတော့ပုံစံတစ်မျိုးကြတဲ့ Republican ဖြစ်နေတာကကျွန်တော်တို့အတွက်ဟိုခံကံကောင်းမှုတခုဖြစ်ပါတယ်။ဒါကြောင့်သူလည်းပဲနှစ်နှစ်နေမလဲကျွန်တော်တို့ပြောလို့မရဘူးပေါ့သို့တော်လည်းပဲသူ့ရဲ့နိုင်ငံရေးဝန်ကြီးကအမနေ့ကပဲကျွန်တော်တို့ပို့ချုပ်မှုကြီးမင်းအောင်လည်းဖုန်းဆက်တယ်ဆိုတဲ့သတင်းလေးရတော့ကသူတို့လည်းချင်းချင်းချင်းချင်းတော့လောက်ကြမယ်လို့ဟိုညွှန်နေရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့အခုတခါကျွန်တော်ဒီဒိုင်ယယ်လိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေအလှည့်ကိုအလှည့်ပေးကြပါတယ်အာကိုတီးလည်းမှုကိုကျွန်တော်မေးမြန်းကြပါတယ်ကိုတီးလည်းမှုဝင်အောင်ဆွေးနွေးပေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျဒီအခါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရင်တော့ဒီလူ4-5သိန်း4-5-6သိန်းပြည့်တဲ့အတွက်ဒါဖိနှိပ်မှုကရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျအဲ့ဒီအတွက်နော်နိုင်ငံတကာကပိတ်ဆို့အရေးယူမှုဟာနော်ဒီမိုကရေစီလမ်းကြောင်းကိုထိခိုက်တယ်မထိခိုက်ဘူးဆိုတာကတော့လှုပ်တင်လှုပ်ထိုက်တာကိုလှုပ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်တက်ခိုက်တက်ပြခဲ့တာဟုတ်နော်ဒီခိုင်အရေးမှာနိုင်ငံတကာနည်းနည်းသိရလိမ့်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုအညာမီအောင်ကြီးအလှည့်ပေးခြင်းပါတယ်ဝေရောက်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါခင်ဗျာဝေရောက်ဆွေးနွေးပါဒီလို
ခင်ဗျာခုမှကတော့ဆိုင်းဆွင်ချတာကတော့ဝင်နေပြောပြမယ်ဆိုလို့ရှိရင်ချရဲဟိုတပြားဟောင်းပြန်ပြန်တာလားနော်ကျွန်တော်ကလည်းတော့တောင်းတော့ဆိုရလည်းတော့လည်းဒီဆိုင်ရှင်တွေကိုပြည့်ကျတယ်အခုကလည်းလည်းထူးခြားနေတာလို့ရှိတယ်ဗျာတက်တဲ့သူကအစိုးရကိုပြတ်ထွက်လိုက်တာမင်းကဒီလိုလိုနာတာကျွန်တော်နားထောင်လိုက်တဲ့ခါကျတော့ရှုပ်တော်အမတ်ပြောက်ကနေပြီးတော့အစိုးရကတော့ဒီမိုဒီစီနားရောက်ကိုတွားနေတဲ့အစိုးရမပြုတ်ချီအားမပေးကြပါနဲ့လို့ဒီကံတို့တော်မတရားပြောတယ်အဲအဲ့ဒါလည်းကောင်းပြီလားမကောင်းဘူးဆိုတော့ကျွန်တော်တို့ကျွန်တော်ရဲ့ YouTube ကောင်းဆောင်လည်းတက်မတော်ဟာဒီမိုဒီစီလမ်းကြောင်းကိုကြိုးပြနေတာအမျိုးသားယူရှားရှိဝင်တလုံးသွင်းပြီးတော့နေတာအဲ့ဒီမှာမတော်မူရကြလူကြီးမရောက်ကြဗျာမင်းမင်းလေးလာငားလည်းမူရရလို့ရှိရင်ဒီမိုကရေစီလမ်းကြောင်းကိုတွားနေတယ်မှာမင်းမင်းလေးလက်ခံမှုဖြစ်နိုင်တယ်ဗျာအဲအကျိုးများများကြီးကတော့တွားနိုင်လို့ရှိတော့များများကြီးလက်ခံမှုဖြစ်နိုင်တယ်ဗျာဆိုလိုတဲ့ဘောတော့ဒီလိုကဒါမှဒီလိုမဖြစ်ပါဘူးဒါဥပမာပြောတာပါဒါပဲဖြစ်ဖြစ်ပေါ့ဗျာအဲ့လိုကျွန်တော်တို့ဆိုင်ရှင်ကိုခွဲပြီးတော့မှချထားပြီးဒီကောင်းတဲ့လက္ခဏာတွေမဟုတ်ဘူးဗျာအခုကဆရာဒေါက်တာကျင်းစီကကျွန်တော်ထောက်ခံပါတယ်အကျိုးရင်းကအဲ့ဒီဆိုင်ရှင်ကိုကျွန်တော်တို့အစီအစဉ်ပေးပေးနေနေလှုပ်လိုက်လို့နိုင်ငံနိုင်ငံလုံးလဆိုလို့ရှိရင်တော့မစလဲမမြင်တရုတ်နဲ့အောက်တော့ရောက်တော့မှာလေ။ဟိုဒီကြီးကလည်းပြင်လာတော့တန့်ကျင်လို့အားလုံးကျော်လို့ရတော့ဘူးလမ်းခေါ်ကြတဲ့အမေရိကန်ထုတ်တယ်အမ။ဟိုအားလေးကျွန်တော်တို့ချင်းရက်လေးအဲ့ဒီလိုတုတ်ပြူမျိုးတွေသူ့ရဲ့အမြင်နဲ့တစ်ချက်တည်းပါခင်ဗျာ။မြန်မာနိုင်ငံကိုပြစ်ထားလို့တော့တရုတ်ရှင်ကအောက်မျက်နှာဖြစ်သွားလိမ့်မယ်ဆိုပြီးတော့အဲ့လိုဒီမြန်မာတကယ်အဲ့ချင်းွက်လို့ပုံပြူမျိုးတွေအမေရိကန်နိုင်ငံကတော်တော်များများရှိနေဆိုလို့ရှိရင်တော့ဆိုင်ရှင်လုံလားဟာမချမ်းနိုင်ဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာနော်အဲဘာလို့ဖြစ်ဖြစ်ပေါ့လေကျွန်တော်တို
့ဟုတ်ကဲ့
ကျွန်တော်တို့ရဲ့လူမျိုးကောင်းဆောင်အမျိုးစုရဲ့တက်ချုပ်ကြီးကို
ကြီ
းမအောင်နိုင်လို့ရေအမျိုးသားယူရရှိကြီးကိုတစ်လုံးသွင်းပြီးတော့ဒီလိုကလေးစီလမ်းရောက်တွားနေတဲ့အချိန်မှာဒီမျိုးသိယူလာတော့ဒီဆိုင်ရှင်ဟာများများစွာသာတော့ရိုက်ချက်နိုင်လိမ့်မယ်ဆိုတော့ကျွန်တော်ထင်ပြရ
ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ကိုဇော်မင်းကိုဇင်မင်းအောင်အလှည့်ရောက်ပါပြီခင်ဗျာကိုဇင်မင်းအောင်ဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
โอเค နောက်နိုင်ငံတွေကလေဒီမိုကရေစီလမ်းကြောင်းကိုသူတို့ကပဲသူဟိုနောက်ပြန်လဲတော့အောင်လုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်ပါတယ်ခင်ဗျာဟုတ်ကဲ့ဘယ်သူကမှကျွန်တော်တို့မြန်မာနိုင်ငံကလေအဲ့လိုနောက်ပြန်လဲအောင်မလုပ်ဘူးသူတို့ကပဲလုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်နေရစမိပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကိုစင်မြောင်ရေဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာဟိုခက်တူတူနဲ့လူရင်းလေးတော့ပြောပြပါခင်ဗျာဆိုတော့တကယ်တော့လေဒီဒီမိုကရေစီနိုင်ငံတွေတော်တော်များများကဒီမြန်မာအစိုးရဆက်ဆက်လက်ထက်မှာဒီမိုကရေစီအတွင်းကူးပြောင်းရေးဘက်ကိုရအောင်ပေါ့လေကျိုးပန်းတဲ့နေရာမှာအဓိကကြားတဲ့ခန်းကဏ္ဍတွေပါဝင်ခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်အပေါ်ကိုလည်းပဲအချိန်တော့တော့အင်တိုင်းအားရိတ်ထောက်ခံတံပိုးပေးခဲ့တာပေါ့ဆိုတော့အခုတော့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးအရှင်ကောင်းကောင်းနဲ့ဆောင်ရွက်နေချိန်မှာစစ်ကောင်းဆောင်တွေကိုအရေးယူဖို့ဖြစ်လာတာဒီအသွင်ကူးပြောင်းရေးအပေါ်ကိုဘယ်လိုဘလောက်ထိအောင်ရိုက်ခတ်မှုရှိမယ်လို့ထင်ပါလဲခင်ဗျာ
ဘလောက်အတိုင်းသာဒီရိုက်ခတ်မှုရှိမယ်ဆိုတာပြောဖို့ဖြတ်တင်မယ်လေရိုက်ခတ်မှုရှိတယ်ရိုက်ခတ်မှုရှိတယ်ဆိုတဲ့နေရာမှာလည်းအစုပ်လက္ခဏာဆောင်တဲ့ရိုက်ခတ်မှုကြီးရှိမယ်ဆိုတာတော့သာသိနေပေါ့ကျွန်တော်တို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေရရောဘယ်လိုထင်ပါလဲခင်ဗျာဒီပြီးခဲ့တဲ့2ရက်လောက်တုန်းကဆိုရင်အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကလည်းပဲဒီဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဟိုသူကိုယ်တိုင်ဖုံးဆက်ပြီးတော့ပေါ့နော်ဒီဒီဒေတာကမွတ်စလင်တွေကိုသူရဲ့နေရက်ဒီမှာပြန်ပြီးတော့နေထိုင်ခွင့်ပြည်ရေးကိစ္စတွေကိုပေါ့လေအဓိကထားပြီးတော့ဖုံးဆက်ပြီးတော့ပြောခဲ့တယ်ဆိုတာမျိုးကိုကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီမှာတော့နောက်ဒီလွတ်တော်အမတ်တရားလည်းပဲဒီအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒီခုနပြောသလိုပဲမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်အရေးယူဖို့ဆိုတာမျိုးပြောပေမဲ့လည်းပဲနိုင်ငံတကာမှာတော်တော်များများပြောနေကြတာကတော့ဒီရခိုင်ဒေသတွင်းကမွတ်စလင်တွေကိုဟိုတိုင်းရင်းသားအခွင့်အရေးပေးဖို့ဆိုတာတဲ့သူတို့တွေကနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးကိုအဓိကထားဆောင်ပေးပြီးတော့ပြောကြပါတယ်ဆိုတော့ဒီအမေရိကန်ရဲ့အနေထားကခုနလိုမျိုးပေါ့လေ Rex Tillerson ကိုယ်တိုင်ဖုံးဆက်ပြီးတော့တောင်ပြောတယ်ဆိုတဲ့အခါကျတော့ဒီအပေါ်ကိုဘယ်လိုမြင်ပါလဲခင်ဗျာဒေါက်တာတိစိ
ဒုက္ခတွေဖြစ်နေတဲ့လူတွေကိစ္စကအင်တာမာဟိုမီဒီယာကိုအသုံးချပြီးတော့လော်ဘီအုပ်စုတွေကိုအသုံးချပြီးတော့နောက်တစ်ခါဟိုငွေကြေးအသုံးချပြီးတော့ဟိုမဖြစ်တင်လာတဲ့ဖြစ်သွားခဲ့တဲ့ဟိုကန်ဆိုးမှုကြီးကတော့ကျွန်တော်တို့ဖြစ်ပြီးပြီအဲ့တော့ဒါကိုပြန်ပြီးတော့ကျွန်တော်တို့တဲ့ဖို့ဆိုတာအဲ့ဟိုတဲ့ဖို့တော့မဖြစ်နိုင်ဘူးခင်ဗျာအဲ့တော့တောင်းဆိုချက်တွေဟာတင့်တင့်လျောက်ပတ်တယ်မလျောက်ပတ်ဘူးဆိုတာကျွန်တော်တို့နိုင်ငံရဲ့အရှိဥပဒေကြီးအခြေခံဥပဒေနဲ့ဥပဒေကြီးအရာနဲ့နိုင်ငံသားဖြစ်မှုတွေအရာကျွန်တော်တို့ဒီထက်ကြော်ပြီးတော့ပဲဇောမှလုံးလို့မရပါဘူးဟိုတကယ်လို့အရင်အစိုးရဆိုလဲဒီလိုလောက်လုံးမှာပေါ့နော်အဲ့တော့ဒါတွေထက်ကြော်ပြီးတော့အစိုးရတွေကခွင့်ပြုနိုင်မှာမဟုတ်ဘူးနိုင်ငံတကာလည်းသူတို့တောင်းဆိုနေတဲ့သူတို့တို့ကိုတောင်းဆိုပြီးတော့ဩနေကြမှာပဲဖြစ်တယ်ခင်ဗျအဲ့တော့ဒီရခိုင်ဒေသအစီရင်ခံစာမှာပါသလိုရောနိုင်ငံတော်အကြံပေးပုဂ္ဂိုလ်ပြောသလိုရောကျွန်တော်တို့နိုင်ငံဒီကိစ္စကရေးရှိကိုအကြ ాయి ဆွဲပြီးတော့အကြ ాయి လုံးဝမဲ့ကိစ္စတွေအစီအစဉ်တွေလည်းအမြောက်များလုံးဝမဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံကပါပြောနေနေကျွန်တော်တို့အခြေယူပြီးတော့ဟိုဆောင်ရွက်သွားမယ်ကိစ္စတစ်ခုပဲဟိုဖြစ်ပါတယ်အဲ့တော့ဒီနိုင်ငံကအခုလိုဆန့်ကျင်လောက်တာတွေဟာဒီကရေးတစ်ခုတည်းကိုဟာလာဟိုဇောင်းပေးပြီးပြောနေကြတာကျွန်တော်တို့ကနိုင်ငံတစ်ခုလုံးရဲ့နိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲကိုသွားမှာဖြစ်တော့ဒီမိုကရေစီပြည်ပင်ပြောင်းလဲမှာတော့ကျွန်တော်ကတော့ဟိုနိုင်ငံကအကူအညီနဲ့ပူးပေါင်းဆောင်မှုအပိုင်းကတော့ဟိုအားနည်းသွားစရာရှိတယ်ဒါပေမဲ့လို့ဟိုဂျန်တဲ့အစိမ့်ပိုင်းတွေမှာဒီမိုကရေစီပြည်ပင်ပြောင်းလဲမှာတော့အများကြီးထိခိုက်ချာမရှိဘူးလို့ဟိုကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ဟိုကိုအောင်မိုင်းရောဘယ်လိုထင်ပါလဲခင်ဗျအခုဒီလက်ရှိပေါ်လေးနိုင်ငံတကာရဲ့အနေထားနိုင်ငံတကာကဒီပြည်ခိုင်ဒေတာကဒီမွတ်စလင်တွေအရေးတောင်းဆိုနေတဲ့အနေထားနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်းအနေနဲ့ဗာမင်းပြောချင်ပါလေ
အေးဗျာကျွန်တော်တကူတော့ဆွေးနွေးချင်တယ်အခုကအမေရိကန်ကလုံးမဲ့ဆန့်ရှင်ဆိုတော့ပဲအားလုံးကဥပဒေစဉ်းစားကြတာပေါ့အခုကကျွန်တော်ယူရိုပီယန်ဂျူနီယာကတင်းနေလာလေးကဒီမှာနိုင်ငံနဲ့ပတ်သက်ပြီးစိုးပျက်ချက်တကူချရတယ်ပေါ့ဗျာအာလူဇင်ဘတ်ယူရိုပီယန်နိုင်ငံသားဝင်ကြီးတွေအော်တိုဘာလ16ရက်နေ့အစည်းအဝေးကနေဆုံးဖြတ်တာမြန်မာတက်မလို့ကာဝေးဦးစီးချုပ်နဲ့တက်မလို့အကြီးအကဲတောင်းချူတွေကိုဖိတ်ကြားမှုတွေရပ်တန့်တာပဲလက်ရှိကာဝေးဆိုင်ရာပူးပေါင်းဆွေးနွေးမှုတွေကိုပြန်လည်သုံးသပ်မှုဒါယူရိုပီယန်မှာလည်းဒီကိစ္စတွေဟာရှိပြီးပြင်သစ်တို့ဟာစာရင်းအင်္ဂလန်တို့ဦးကြီးပြီးတော့ဆိုလိုချင်တာကဆန့်ကျင်ကိစ္စတွေဟာဆန့်ကျင်ချခြင်းကြီးရဲ့ချက်ကခုနကကျွန်တော်ပြောတဲ့ပြည်ထောင်ခွင့်ရမှုကိစ္စတွေပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
Okay, okay. Now, so ni cakap mikro macam no, sangat amin second nasi jalap piu. So demokrasi ini tinggal yang mula yang tuan ini zaman ni ni poli. Nengen negara ini mau ten nai mau cuci ni lekama. Di nengen negara ini sana nale mau jadi yang soalnya pun iya. Belau ye cie lu temal lek ni. Kuasa biro piu. Nengen negara
ini nale mau jabu apa mana yang se sebetulnya ye cie dah. Alat ini nengen negara dale zaman nengen ye sekej. แต่แกดีเจตนาฤดูชมงานาเลยผู้เนี่ยยีจีบาเลยอลุมาบ่ฮู้ซื่อเนาะเมมาနိုင်ငံအတွက်ကိုပကာကြီးတဲ့ကိုအကျိုးရှိရရလာပြီထလာမှာမဟုတ်ဒေါက်တာတင်းစီပြောပါခင်ဗျာမမတကပြန်ကျွန်တော်တို့ပုံရိပ်ကိုဟိုပူကောင်းအောင်ကြိုးစားဖို့လိုပါတယ်အဲ့လိုတဲ့နေရာမှာတော်အောင်ဆန်းစုကြည်နဲ့လက်ရှိဆိုရတာမကတက်မလို့ခေါင်းဆောင်တွေကြီးကပါကြိုးစားမှသာရင်ကျွန်တော်ပုံရိပ်
ကောင်းကောင်းပြန်ရမယ်ပုံရိပ်ကောင်းကောင်းပြန်ရမှသာရင်ဒီမိုကရေစီပြည်ပြောင်းလဲရတဲ့ပို့ပြီးတော့ထောက်ကူရလဲမယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့ကိုအောင်မိုင်းကနောက်ဆုံးသုံးသပ်ချက်လေးပြောပြပါခင်ဗျာရပိုင်ရခိုင်ဘက်ကဖြစ်ဖြစ်ဘင်္ဂါလီကိုလည်းဝင်ကြဘက်ကဖြစ်ဖြစ်တက်ပြလာမဖြစ်ဖြစ်အောင်ဖြစ်နေတဲ့ချုပ်တွေကိုအသေးစားပြန်လဲသုံးသပ်တယ်အဲ့ဒါဒီချက်တောင
ွားယူဖြစ်တဲ့အတွက်ဒီလောက်ပါပဲခင်ဗျာဒီတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ